င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်စီစဉ်ကနေပြီးကြိုးစားပါရယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်သူစေုံအနေနဲ့ဒီကျမ်းမာရေးဝန်ဆောင်မှုကိစ္စဖြစ်ပါတယ်ပြည်သူစေုံနေမှာလူနာတွေကိုစေကူတာဝန်ဆောင်မှုကောင်းကောင်းမပေးနိုင်ဘူးဆိုပြီးတော့ဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲတစ်ဖက်မှာတော့ပြည်သူစေုံနေမှာစေဝါစေပစ္စည်းမလုံလောက်မှုတွေနောက်ဆရာဝန်သူနာပြုတွေအတွက်လောက်ခလာစားအစအကျိုးခံစား권အားနည်းမှုတွေကလည်းရှိနေပြန်ပါတယ်လူလူကျမ်းမာရေးအတွက်ခြေကံကြတဲ့အခုလိုမျိုးဒီပြည်သူစေရင်စေကံတွေအတွက်ဘာတွေများလိုအပ်ချက်ရှိပါလဲဒါကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်တစ်ဆက်တည်းပါပဲကျွန်တော်တို့ဒီပြည်သူကျမ်းမာရေးစနစ်နဲ့ပတ်သက်လို့လည်းသုံးသပ်ဆွေးနွေးသွားမှာပါအဓိကပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ MME က GP Society ကပါဒေါက်တာမြေဦးဖြစ်ပါတယ်လေးလိုက်ပေါ်ရောက်နေပါပြီနောက်ဒုတိယတူကတော့ဒီအင်္ဂလန်နိုင်ငံ UK က Leeds University Hospital ကဒေါက်တာတက်ကုကူဖြစ်ပါတယ်နှစ်ဦးစလုံးလေးလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာမြေဦးကိုဖိတ်ခေါ်ကြပါတယ်ဆရာကြားပါလားခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ခုနကပြောသွားလို့ပါပဲဒီပြည်သူစေုံနေမှာလူနာတွေပေါ်မှာစေကုသမှုဝန်ဆောင်မှုတွေကောင်းကောင်းမပေးနိုင်ဘူးဆိုပြီးတော့လူလူကြားထဲမှာပြောတာဆိုတာကျွန်တော်ဒီလူမှုကွန်ရက်ဒီမှာလည်းရေးတာတားတာမကြမကြာတွေ့နေရတယ်အဓိကဒီအစိုးရစေုံနေနဲ့ပတ်သက်လို့ပေါ့နော်အဲ့တော့ဒီအစိုးရစေုံနေရဲ့အခက်ခဲအခြေအနေကိုဆရာဘယ်လိုများနားလဲပါလဲဒီခုနကပြောလို့ပေါ့လူတုကဒီပြောလာတဲ့အပေါ်မှာ
အစိုးရဝန်ထမ်းတော်အတိုင်းပဲပေါ့ဗျာအစိုးရစေုံဆိုတာကကျွန်တော်တို့ဒီဝန်ထမ်းဆရာဝန်တွေကိုခန့်ထားရတာအဲ့တော့ဗမာနိုင်ငံမှာကကျွန်တော်တို့လူကြီးနဲ့ချိုးချကြလို့ဆရာဆရာဝန်ကြီးတက်ကတော်တော်နေတယ်ပေါ့နော်လူကြီးတပေါင်းမှာမှဆရာဝန်6ယောက်လောက်ရှိတာသူ့ရဲ့အိရင်းနိုင်ငံဗီယက်နမ်ဆို7ယောက်ရှိတယ်အဲကုနာကဂျပန်ဆို23ယောက်လောက်ရှိတယ်အဲ့လိုမျိုးတွေပေါ့နော်အဲ့တော့ဒီကျွန်တော်တို့လူအားလုံးကိုတောင်းမှုပေးဖို့ကဒီဆရာဝန်ရေတွက်နဲ့ပုံတော့ဖြစ်တာပေါ့နော်အဲ့တော့ဒီဆရာဝန်နေရာတွေကုနာကျွန်တော်ပြောပါတော့လား24နာရီအောင်ခန်းဆောင်တာရှိတယ်လို့ဆေးဥမှာကကျွန်တော်ဌာနတွေရှိတာပေါ့နော်ပြင်ပလူနာဌာနဆိုတာရှိတယ်အရေးပေါ်ပေါ့ဌာနဆိုတာရှိတယ်အဲ့တော့အရေးပေါ်ဌာနတော့24နာရီဖွင့်ထားတာပေါ့ဗျာအဲ့ဒါတော့ဒီပေါ်လူနာတွေကိုကတ်လို့ရတာပေါ့ဒါပေမဲ့လည်းပြင်ပလူနာဌာနဆိုတော့ရုံးချိန်ပေါ့ဆိုတော့ဒီခါကျရင် specialist တွေလာတဲ့ချိန်အဲ့လိုပေါ့မနေ့ပိုင်းနေ့ကင်းပိုင်းအဲ့ဝန်ဆေးဆိုဆိုဆေးဥကြီးဆိုလို့ရှိရင်နှစ်ချိန်ပဲခွဲပြီးဖွင့်ပေးနိုင်တယ်ညနေဆေးဥနေမှာထူးထူးလောက်အောင်ပဲပြင်ပလူနာဌာနကတော့သူ့ရဲ့ရုံးချိန်အတိုင်းပုံစံမျိုးပေါ့နော်ဒါခါကျအဲ့ဒါတော့မှကျွန်တော်ရောင်းနေအားလုံးအကြည့်တွေတဲ့ရတာတို့လေဒီမှာဆောင်ရွက်ရလို့ရှိတော့ဆိုတော့ဈေးဥလုံငန်းအပြင်ကိုချက်စွမ်းနေရညားနေတာပေါ့အဲ့တော့သူတို့ ਨੇ အတူတွေးလို့ရတဲ့ဆောင်ရွက်ရတက်တာလည်းနေတယ်အခုတကယ်တိုက်နေတဲ့ဈေးဥဆိုဆောင်ရွက်တယောက်တည်းသွားရတာမျိုးတွေရှိတာပေါ့နော်အဲ့ဒါကိုလူတို့ကလည်းအမြင်ကဘယ်လိုမြင်လဲဆိုတော့ဒီလူမျိုးဈေးဥသွားလိုက်ရင်ငါတို့ဝန်ဆောင်မှုကလည်း14နှစ်ရမှာပဲလို့ထင်နေတာတကယ်အရေးပေါ်နေပြင်ပစုနာဌာနကမကွဲဘူးပေါ့နော်ဒါကဟိုလူလူရဲ့အမြင်ပါပေါ့နော်နောက်ကဝန်ထမ်းဆောင်ရွက်တွေဖြစ်တဲ့အတွက်ကြောင့်ဒီလူကသူတို့ပြန်ပေးထားတယ်လာကြတွေစားနေတယ်ဒီကြောင်အကုန်လုံးလုပ်ပေးရမယ်လို့လူတို့ကလည်းမြင်နေပေါ့နော်အဲ့တော့ဆောင်ကလည်းခုနကသူ့မှာလည်းဟိုနားချင်ရှိမယ်ကျန်တဲ့ကိုပိုင်အလုပ်လုပ်ချင်ရှိမယ်အဲ့လိုမျိုးတွေကိုလူတို့ဘက်ကလည်းခါကြမမြင်တော့ဘူးမြင်တော့ပဲနဲ့ငါတို့ကဝန်ဆောင်မှုပေးရမှာတယ်လို့မြင်လာတဲ့ခါကျတော့နောက်တစ်ခုကလူတို့ကဘာလိဖြစ်ဖြစ်ပေါ့ဗျာဟိုဆေးဝါးလုပ်ရှင်တဲ့ဆန္ဒတွေရှိတယ်အဲခေါင်းကြိုက်တာလည်းဆေးတော့ရှင်တာပဲချောင်းဆူတာဆေးတော့ရှင်တာပဲဟိုလူတို့ရဲ့ကျန်းမာရေးအမြင်ကိုကတင်စီကံတော့လည်းဖြစ်ထုတ်လိုက်ရမှာတော့စိတ်ကြီးရလိုက်မှာမရရင်တို့ဘက်ကမကျေနပ်တော့ဘူးပေါ့နော်အဲ့တော့ဒါတစ်ခါရှင်းပြမယ်အပိုင်းပေါ့ဆရာဝန်တွေကလည်းရှင်းပြမှုတွေနေတာပေါ့နော်ဒါချုပ်ခါတွေကအားယူလိုက်တာတက်တာပါတယ်ဒီတော့ပြီးတော့လှုပ်ရှားမှုတွေတက်တာပါတယ်ဒါတွေကစိတ်ခံစားမှုကြောင့်ဖြစ်တာဒါတွေကဆိုရှင်ရုပ်ချက်မပတ်သက်ဘူးဒါတွေကလည်းစစ်စစ်စရာမလိုဘူးပေါ့အဲ့လိုရှင်းပြမှုတွေနေတယ်အဲ့တော့စနစ်ကဘယ်လိုဖြစ်နေလဲဆိုတော့ဆရာဝန်အများစုကတော့သူတို့ရဲ့ကိုကျဲချက်ချက်စိတ်ပညာကျင့်ဝတ်ကိုလိုက်နာကြပါတယ်အဲ့ဒါပဲမလဲခုနအချိန်မလုံလောက်မှုနောက်ခါကျရင်တခုကဘလို့ဖြစ်လာလဲဆိုတော့အဲ့လိုဆောင်နေကသူတို့ရဲ့ကိုယ်ပိုင်အချိန်မှာကိုယ်ပိုင်ဆေးကနေဖွင့်တာမျိုးတွေရှိတာပေါ့နော်ဘာလို့ဆောင်ဆိုရှင်ပြီးထားတဲ့လစာကလည်းမလောင်မငါဖြစ်တာပေါ့နော်ဒီဆောင်တယောက်အတွက်ပြင်ပမှာရှာနေတဲ့အရာကဟိုတူတလစာလောက်တရက်ဆရာလဲပစံကတလစာလောက်ရနေတာတလဆိုတော့တရက်လောက်သွားရှာဖို့တကူသူတို့မှာအများအားအယုံကရှိတယ်အဲ့ဒီတော့ကျွန်တော်တို့ကျင့်ဝတ်စကားရတယ်နော် conflict of interest ပေါ့ဗျာဒီဆောင်တယောက်ထဲရပဲသူ့မှာလည်းလုပ်ပေးရတယ်သူတို့ဝန်ဆောင်မှုတွေပေးရတယ်ပြီးသူ့ရဲ့ကိုယ်ပိုင်အားလက်ချက်မှာသူကကျွန်တော်ကသူ့ရဲ့ကိုယ်ပိုင်လူနာတွေကိုအခါချင်းကိုယူပြီးကုတဲ့ခါကျတော့လူတွေအမြင်ကဘယ်လိုဖြစ်လာလဲဆိုတော့သူ့မှာကျတော့တမျိုးအဲ့ဒါဒီပတ်စံပေးရတဲ့စီကံကြတမျိုးကိုအဲ့လိုတွေမြင်လာတယ်ဒီတယောက်ထဲကပဲလုပ်နေတာဟု
တ်ဟုတ်ကဲ့
တယောက်ထဲဖြစ်တဲ့ကြောင့်ဒီ conflict of interest ရှိလာတဲ့ခါကျတော့လူလူနဲ့ဆရာဝန်ကြားထဲမှာအားလည်းမှုလွဲရတယ်အများကြီးပေါ်ပေါက်လာတယ်အဓိကပြဿနာကအဲ့ဒါပါပဲ
ဟုတ်ကဲ့ကျွန်တော်အဲ့ GP ကိစ္စလည်းမင်းမလို့
ဖြစ်တယ်ပြဿနာ
ဟုတ်ကဲ့အထူးသဖြင့်တိုက်နယ်စေယုံတွေမှာဆရာဝန်တွေကသူတို့ပြင်ပစေကန်းထိုင်တယ် GP စေကန်းထိုင်တယ်ခုနကဒေါ်တာမြူးပြောသွားတဲ့ထဲမှာလည်းပါတယ်လူဒုကတိတ်နားမလဲဘူးပြင်ပစေကန်းထိုင်တယ်ဆရာဝန်ကသူ့စေကန်းကိုလာခဲ့ပါဆိုစေကန်းမှာအဓိကပို့ပြီးတော့ကုပြီးတယ်ဆိုတဲ့အမြင်လေးတွေရှိကြတော့ ဖြစ်သိရင်ပဲဖြစ်သိဘူးပေါ့တလောတော့ကတော့ဒီဆရာဝန်တွေ GP မထမ်းအောင်ဆိုတော့ဟိုအရင်နှစ်တွေမှာဖြစ်လိုက်ပူးတယ်ထင်တယ်ဒါပေမဲ့တော်တော်မျိုးရည်မြင်ပေါ့ဒီပြင်ပစည်းကမ်းထိုင်တာနဲ့တိုက်နယ်တွေမှာကြုံရတဲ့ခက်ခဲက W ဖြည့်ရှင်းလို့ရနိုင်မလဲ
အဲ့တော့လူတို့ကနားလည်မှာပေါ့သူတို့ရက်ရွာလူတို့အတွက်ကိုဒီပြည်တိုက်နယ်စေယုံတွေအောင်စောက်ပေးထားတယ်တိုက်နယ်စေယုံဖီအောင်စောက်တိုက်နယ်အဆင့်ပေါ့ဗျာတတ်မှတ်မရှိဘူးတက်ခွဲကမ်းမရှိဘူးပေါ့ဒီဆောင်တယောက်သေးပဲ run ရမယ်ခွဲစိတ်ကြလဲသူပဲသားဖွားမိရလဲသူပဲเนาะအကုန်လုံးကြည့်ရတယ်ဆိုတော့သူ့အတွက်လှုပ်ချင်တာပီးတန်ရှိတာပေါ့ဒါပေမဲ့လူတို့ကအဲ့လိုနားမလဲဘောဗျာအဲ့လိုကြာလာပေးထားတယ်ငါတို့ရဲ့တမိုင်ခွန်ဆန်ပြေပုံလို့ရမယ်ဆိုတော့အဲ့ဒါကိုလူတို့ကိုနားလည်အောင်ပေါ့သူတို့လည်းရင်းနှီးမှုပေါ့ဗျာအဲ့တော့ဒီဆောင်လေးအရဆက်လက်ဖိနိုင်ထိုင်ကြရအောင်မှအဲသူ့မှာမထိုင်ရဘူးဗျာလာပြီးတော့ဆွဲခေါ်သွားတယ်ကျွန်တော်တို့လည်းကြုံဘူးပါလေကျွန်တော်တို့ဒီစီကန်ထိုင်နေတာကိုယ့်ကိုရုပ်ရှင်သွားကြည့်ရရှိအောင်လည်းလိုက်ထားပြီးတော့ဒီဆွဲခေါ်သွားပြီးတော့စီကန်မလာရှိပါအောင်ဆိုတာမျိုးကြီးကြုံတတ်တာပေါ့ဒါဆောင်ကိုလူတို့ကအောင်တောင်းကြတဲ့အနေထားပါအဲ့လိုတောင်းတဲ့အနေထားကိုကျွန်တော်ကတိုက်နယ်စီယုံဟာမလို့ချတော့သူ့ရဲ့လူစီယုံတိုက်နယ်စီယုံမှာလှုပ်ချင်တာဒီအချိန်ဒီအချိန်ဖြစ်ပါတယ်အရေးပေါ်တဲ့ကိုဒီလိုနတ်စများထားပါပါတယ်ဒါလူနာတွေကိုအသိပေးထားမှာပါနော်လူလူကိုပြီးတော့မှသူ့ရဲ့ကိုယ်ပိုင်စီကတော့သူစီယုံရဲ့ပြင်မအချိန်မှာသူတိုင်ရင်ဖြစ်ပါတယ်ဒါလည်းသူ့ရဲ့စာဝန်ရေးရရဲ့သူ့ရဲ့ကနာခွင့်ရေးတခုပါဗျာဒီအားလုံးချက်ချက်ဆရာတွေလည်းစီကထိုင်နေကြတော့သူလည်းထိုင်ရတာပေါ့ဒါတော့နားလည်ပေးဖို့ပေါ့နော်ဘယ်နည်းမတတ်နိုင်တဲ့လူတွေအကုန်လုံးကိုအစိုးရရဲ့ထောက်မှန်းနဲ့ကျွန်တော်တို့တိုက်နယ်စီယုံမှာပြီးနိုင်တယ်ဒါပေမဲ့လည်းတချို့တတ်နိုင်တဲ့လူတွေသို့မဟုတ်ရှင်လည်းခုနေမှသူကိုယ်ပိုင်စီနဲ့ဝယ်ထားရတဲ့စီဝါမျိုးကိုပဲကိုယ်ပိုင်စေကမ်းမှာရှိနေပါရောအခုရှိတာကတိုက်နယ်စီယုံမှာကအခုစေဝါမလုံလောက်တဲ့ပြဿနာပေါ့နော်အားလုံးကိုဝန်ကြီးရအောင်မှာအပြစ်တင်သွားတာကြီးကျွန်တော်ကြားခဲ့မှုပါတယ
်တိုက
်နယ်စီယုံမှာဆရာဝန်တွေခါတဲ့သူတို့စီမျိုးစီယုံရဲ့လိုအပ်ချက်တွေကိုမတောင်းခံတတ်ကြဘူးတဲ့အဲ့ဆိုဆိုတော့တိုက်နယ်စီယုံနဲ့မြို့နယ်ဆရာဝန်နဲ့ရှင်းလိုက်လို့ရှင်မြို့နယ်ဆရာဝန်နဲ့တင်ပြရတာကိုအဲ့တော့ကျွန်တော်တို့အခုပြည်သူ့ချမ်းမကြီးစီမံချက်ကမြို့နယ်ဆရာဝန်တွေကိုပဲဦးစားပေးပြီးတော့တိုက်နယ်ဆရာဝန်တွေကိုပြစ်ပယ်ထားသလိုဖြစ်နေတာပေါ့လေအဲ့တော့သူတို့တရေသွားတာကမြို့နယ်ဆရာဝန်ဦးဆောင်ပြီးတော့ရန်သားခွာဆရာမတွေအဲခုနလေဒီဟော့ဗီဇစ်တာတွေနဲ့အလုပ်လုပ်သွားတယ်တိုက်နယ်ဆရာဝန်ကကုလူကလန်ကြံခဲ့တာအဲ့တော့တကယ်တမ်းကမြို့နယ်ဆရာဝန်ရှိပြီးတော့တိုက်နယ်ဆင်မှာကတိုက်နယ်ဆရာဝန်ကတယောက်နှစ်ယောက်တစ်ခါပြုတ်ပြုတ်နေဆိုတယောက်ပြုတ်နေဆိုနှစ်ယောက်ပေါ့နော်အဲ့လိုလေးလုပ်နေရတာမျိုးရှိတယ်အဲ့တော့တိုက်နယ်ဆရာဝန်ရဲ့အနေထားသူတို့ရဲ့ name ပေါ့ဒီခန္ဓာကိုပို့ပြီးတော့မြင့်တင်ပြဖို့လိုတာပေါ့နော်အခုတိတိကျကျမှဆင်မှာလည်းလုပ်နေတယ်တိုက်နယ်ဆရာဝန်တွေကိုတကယ်ကိုပနာမကျမ်းမာရေးဆောင်ရွက်မှုမှာဒီက key player တွေအနေနဲ့ထားဖို့လိုတာပေါ့အခုကမြို့နယ်ဆရာဝန်ကိုအဓိကထားတယ်မြို့နယ်အောက်တီကျတော့ကျွန်တော်ကဟိုအကြီးလက်ကျမ်းမာရေးစီးပွားရေးကနေပြန်သွားတယ်တိုက်နယ်ဆရာဝန်ကကြားညက်နေတဲ့ပုံမျိုးဖြစ်နေတာ
โอเคโอเคดร.มิวลีไลน์มามาคณะหนีไปบ่าวครับเราดร.ตักกูกูเพิกขอจิมาเลยดร.ตักกูกูจ้ะรออังกฤษมาတော့ฉีเสร็จเดี๋ยวเมียนมาနိုင်ငံကိုตั้วไล่เปลี่ยนไล่ဆိုเมียนมาနိုင်ငံကလက်ရှိဖြစ်နေတဲ့လူလူจ้ํามาอีฉีนี้လူလူဒီပြည်သူစေယုံนี่ฉีนี้တော့ตีมาပါအဲ့တော့ခုနကကျွန်တော်ပြောသလိုပါပဲဝန်ဆောင်မှုကောင်းမပေးနိုင်တဲ့ခုမှာဝေဖန်ပြောဆိုချက်တွေရှိတယ်နောက်ပြည်သူစေယုံนี่มาမလုံလောက်မှုပြဿနာရှိတယ်ဒီฉีนี้เนี่ยပတ်သက်လို့ดร.ตักกูกูဘယ်လိုမြင်ပါလဲ
အော်ဒီအခြေအနေနဲ့ပတ်သက်လို့ကတော့ဒီကိစ္စကအခုမှဖြစ်တဲ့ကိစ္စမဟုတ်ပါဘူးခင်ဗျမြစ်ပေါင်းများစွာပေါ့နော်အဲဖြစ်လာတဲ့ကိစ္စပါအစိုးရအစဉ်အဆက်မှာစပြီးတော့ဖြစ်လာခဲ့တဲ့ကိစ္စပါအဲအဓိကကတော့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ပြည်သူလူထုကိုဝန်ဆောင်မှုတွေကအားနည်းနေပါတယ်အဲ့ဒါအဓိကကတော့အရင်ဆက်လိုက်ရင်တော့ root cause analysis ကြည့်လိုက်ရင်တော့နောက်ဆုံးကတော့ budget မရှိတာပဲပိုက်ဆံမရှိတာပဲပေါ့နော်အဓိကကျွန်တော်တို့ပြောတဲ့အခါမှာလည်း private hospital နဲ့ဒီ public hospital ခွဲပြောရပါမယ်။ဘာလို့လဲဆိုတော့အခုကျွန်တော်တို့ဒီနေ့ပြောနေတဲ့ UI check က public hospital ပေါ့နော်ပြည်သူစေယုံနေကြအောင်ပြောနေတာပါ private hospital တွေနဲ့မဆိုင်ပါဘူးကျွန်တော်တို့ပြောနေတဲ့ check က။အဲ့တော့ကြတော့ပြည်သူလူထုကဘလို့ဖြစ်နေလဲဆိုတော့ပေါ့နော်တစ်ခါလေးကြာရင်ဟိုဆရာဝန်တွေပေါ်မှာဆွဆွဲချက်တွေပါရများတယ်ပေါ့နော် frustration ပေါ့နော်ဟိုဘလို့ခေါ်မလဲဟိုပြည်သူလူထုဘက်ကကြတော့လေသူတို့ရဲ့ဟိုခံစားချက်ကအလိုမကျမှုတွေများတယ်ပေါ့နော်ဒါကဒီလိုလုပ်တင်တယ်ဒါကဒီလိုလုပ်တင်တယ်ဒါကအလကားရတင်တယ်ဒါမျိုးတွေရှိရပေါ့အဲ့တော့အဓိကကတော့ကျွန်တော်ပြောချင်တာကတော့အဓိကဟိုဘတ်ဂျက်မရှိလို့ပါပဲဝင်ငွေမရှိတဲ့ဟိုဘတ်ဂျက်ချမပေးတဲ့အခါမှာဘာမှကောင်းကောင်းမမလုပ်ဆောင်နိုင်ပါဘူးပေါ့နော်ဒါပေမဲ့ private hospital တွေမှာကျတော့ဒါမျိုးမဖြစ်တတ်ပါဘူးပြည်သူလူထုရဲ့လိုအပ်ချက်ပြည်သူလူထုရဲ့ဟိုတမန်ကိုပြည့်အောင်လုပ်ပေးရမယ်လို့ကျွန်တော်ယူဆပါတယ်ပြီးတော့နောက်တစ်ခုကဘယ်လိုဖြစ်နေလဲဆိုတော့ဒီကျွန်တော်တို့အစိုးရအလုပ်မှာဝင်တဲ့ဆရာဝန်တွေတော်တော်များများပေါ့နော်နေသွားတဲ့ဆရာဝန်တွေများများမှာဘာဖြစ်နေလဲဆိုတော့ incentive လို့ခေါ်တာပေါ့အင်္ဂလိပ်လိုတော့ဗမာလိုတော့မလုံးပေးမှုဆွဲဆောင်မှုမရှိပါဘူးခင်ဗျာသူတို့သွားတဲ့အခါမှာဟိုရောက်သွားတဲ့အခါမှာတစ်ခါလေးကြာရင်တချို့နေရာတွေဆိုကျွန်တော်ကြားရပါတယ်တကယ်ချင်းတွေကိုစကားပြောကြည့်တဲ့အခါမှာအာန နေစရာတော့နေရာမရှိဘူးတဲ့အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးတွေရှိတယ်လို့ပြောတန်ကြရပါတယ်ပြီးလို့ရှိရင်လကလည်းနှစ်သိန်းခွဲလို့ပြောပါတယ်ကျွန်တော်မှားရင်လည်းပြင်ပေးပါကျွန်တော်ကြားတာတော့အဲ့လောက်ပဲကြားပါတယ်ဆိုတော့ကြတော့အဓိကပေါ့နော်နေစွန်နေပြားတွေသွားတဲ့လူတွေဥပမာဩစတြေးလျမှာပေါ့ဒီလူတွေမသွားခင်တဲ့နေရာတွေသွားတဲ့လူတွေပို့မှုပြီးအခွင့်အရေးတွေပေးရပေါ့ဥပမာအဖြစ်ယာတုတို့ရင်သူတို့ဦးစားပေးတာတို့ပြီးလို့ရှိရင်ပေါ့နော်အဲ့လို post grad degree တွေကိုသူတို့ဦးစားပေးတာတို့ပြီးလို့ရှိရင်သူတို့ပေါ့အစိုးရပတ်သက်မရှိတာမှတခြားအခွင့်အရေးပေါ့နော် reward အနေနဲ့ဆုလတ်တစ်ခုခုပေးတာပေါ့ဒါမျိုးလေးတွေထည့်စင်စားဖို့တင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခုနကကူဒေါက်တာတက်ကူကပြောသားတဲ့အထက်မှာဟုတ်ပါလေကျွန်တော်တို့လက်ထောက်ဆရာဝန်တယောက်ကဒီလစာနှစ်သိန်းခွဲလို့ကျွန်တော်တို့လည်းသိထားပါတယ်ခင်ဗျအဲ့တော့လောက်ခလစာကလောက်ခလစာနဲ့ပတ်သက်လို့ကဒါကဟိုအရင်ဒီအစိုးရဝန်ထမ်းတွေရဲ့လစာနဲ့ပုံစံမတူဘူးလားအဲ့ဒါကဘယ်လိုမြင့်မှုရှိလဲကျွန်တော်နားလဲတော့တော့နောက်ပိုင်းတော့ကျမကြီးအသုံးစိတ်တွေကအစိုးရတက်လက်ထက်မှာတိုးလာတယ်လောက်ခလစာကြီးလည်းတိုးလာတဲ့အခြေအနေတွေရှိပါတယ်ငယ်ဒီမှာဆိုရင်တော့ဒီခုနကျွန်တော်ပြောလို့ GP ထိုင်ဖို့လိုအပ်ပါလား
အလိုအပ်ပါတယ်ကျွန်တော်ကအခုပေါ့နော်ကျွန်တော်ကနိုင်ငံခြားမှာနေနေမဲ့ကျွန်တော်အတိအကျွမ်းပေါ့နော်အခုငယ်တဲ့လူတွေရောကြီးတဲ့လူတွေရောအကုန်စကားပြောဥပါတယ်ပြောတဲ့အခါမှာဒီနေဒီမှာနေရတဲ့ဆရာဝန်တွေရဲ့ဒုက္ခကသူတို့ကဘလို့မှ GP မထိုင်ဖို့အပြင်ပုဂ္ဂလိကဈေးကမထိုင်ဘလို့မှသူတို့မရက်တည်နိုင်ပါဘူးအဲ့ရရှိလို့လေသူတို့ရက်တည်နိုင်တယ်သူတို့မှာမိသားစုရှိမယ်ကလေးတွေရှိမယ်အဲ့အရာတွေရက်တည်ရမယ်ဆိုတော့ပြီးလို့ရှိရင်ပေါ့နော်အဟိုပြည်သူလူထုအနေနဲ့လည်းအဲ့ဒီဒီပြည်သူစေယုံတွေမှာရှိတဲ့ဆရာဝန်တွေဟာနော် 24 hour အမြဲတမ်းသူတို့ကအမြဲတမ်းဟိုအထမင်းမစားဘဲနဲ့လူနာကြည့်ရမယ်လို့မဟုတ်ပါဘူးသူတို့လည်းလူသားတွေဖြစ်တဲ့အတွက်သူတို့တွေကအကုန်လုံး prioritize လုပ်ရမှာပေါ့ဘယ် patient ကတော့အရေးကြီးတယ်ဘယ် patient ကတော့အရေးမကြီးဘူးပေါ့နော်အဲ့အရာမျိုးနဲ့ကြီးတဲ့မှာလို့ကျွန်တော်ယူဆပါတယ်ပြီးလို့ရှိရင်ဆရာဝန်တွေဘက်ကလည်း patient တွေကိုဟိုကျွန်တော်ဟို frustration တွေပေါ့သူတို့ကလည်းသူတို့မှမကြေမနပ်မှုတွေရှိတယ်ငါတို့မှစားတွေဘယ်လောက်တင်လာရတယ်ငါတို့ဒီဆေးကြောင်ငါတို့မှစူးစားပြီးရောက်လာပြီးတော့ငါတို့ပြီးတဲ့လကနဲတယ်ဘာဖြစ်တယ်ညာဖြစ်တယ်ဒါမျိုးလေး feeling တွေရှိတယ်ပေါ့ပြီးလို့ရှိရင်နောက်တစ်ခုကဆရာဝန်တွေဘယ်လောက်ပဲပညာတတ်တာသူတို့မှဟို basic ဟာပေါ့နော်ဒီတက်ခွဲကမရှိဘူး x-ray မရှိဘူး investigation တွေဘာမှမရှိဘူးဆေးဝါးမရှိဘူးဆိုရင်သူတို့ကလည်း frustrated ဖြစ်တယ်ပေါ့နော်အလိုမချမှုတွေဖြစ်တယ်ပေါ့အဲ့ဒီအချိန်မှာကျတော့ conflict ပေါ့နော်ပြဿနာဖြစ်တာပေါ့ patient နဲ့ဆရာဝန်နဲ့ဆရာဝန်ကလည်းသူ့လုပ်ချင်တာတွေမလုပ်နိုင်တဲ့ဟာဆေးဝါးမရှိတာတက်ခွဲကမရှိတာ x-ray မရှိတာဒါမျိုးတွေဖြစ်တယ်သူမစားဝတ်နေမပြေလည်လို့စိတ်ဆိုးတယ် patient ကလည်းသူတို့လိုအပ်တာဒါတွေလိုအပ်တာကိုမပေးလို့ဆိုပြီးစိတ်ဆိုးတယ်ပေါ့အဲ့ဒီမှာပြဿနာတွေဖြစ်တာပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ထင်တာကတော့ဆရာဝန်တွေရော patient တွေရောအားလုံးတိုက်တီကိုနားလည်ရင်တော့ပိုကောင်းမှာပေါ့နော်နားလည်မယ်ဆိုဆရာဝန်တွေကလည်း patient ဆိုတာဂီလာနာလေဂီလာနာဆိုတာကျွန်တော်တို့ဗုဒ္ဓဘာသာမှာတော့ဂီလာနာတွေအကုန်လုံးနိညာဆိုတာဆက်ဆံရမယ်ဆိုတဲ့ဟာရှိတယ်လေအဲ့တော့ဒါတော့အားလုံးကချင်းချင်းနာနာပေါ့နော်ဂီလာနာတွေကိုဆက်ဆံမှာဆက်ဆံတက်ပါတယ်ပေါ့နော်ပြီးတော့ patient တွေအနေနဲ့လည်းဟိုဟိုဟာပေါ့နော် demand ပေါ့နော်ဟိုဟိုဟာပေါ့လူပတွေရန်ဟိုမကြည့်ပဲနဲ့ဥမာ pay off ဟိုမိသားစုတစ်ခုမှာအိမ်အောင်ဦးစီးရရှာနိုင်တာတလောက်ပဲရှိတယ်။သုံးညနာပို့များနေဒါကမဖြစ်နိုင်တဲ့ဟာတွေကိုဟိုမစင်စားမိဖို့ပေါ့နော်။အဲ့ဒါမျိုးဟို expect မလုပ်ဖို့ပေါ့နော်။အဲဘယ်လိုမမြှော်လင့်ဖို့ပြည်သူလူထုကလည်းအဲ့ဒါလိုအပ်ပါတယ်
။အာဒေါက်တာမြေဦးနဲ့ဒေါက်တာတက်ကိုလီလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာကျွန်တော်သရော့ရှင်တချို့လှည့်ပြီးပါမယ်သရော့ရှင်တူဖြစ်တဲ့ကိုနေဦးလင်းလီလိုင်းပေါ်မှာရှိတဲ့ကိုနေဦးလင်းဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဗျာကျွန်တော်ဖေဝါရီလောက်ကကျွန်တော်မိခြေတော့ကျိုးလို့ဆိုရန်ကုန်လို့ပြန်သွားပါတယ်ရန်ကုန်ဆေးရုံကြီးမှာတော့ကျွန်တော်တွေ့ရတာကတော့တကယ်ပြောင်းလဲခြင်းနဲ့တကယ်ကိုအောင်မြင်မှုတော်တော်များများပေါ့နော်80ရာခိုင်နှုန်းလောက်တိအောင်မြင်တယ်လို့ပြောလို့ရပါတယ်ဗျာနေပြည်တော်မှာတော့ခုနဆရာပြောလို့ကိုကြားရတာပေါ့နော်အဲ့ဒီခါကျတော့ကျွန်တော်ဘာလို့သွားစဉ်းစားလဲဆိုတော့ဒီကျမ်းမာရေးဝန်ဆောင်မှုမြင့်တင်ဖို့ဆိုပြီးတော့အစိုးရအစ်စ်လုပ်တဲ့အခါမှာပြဿနာကတော့ plan နည်းနည်းလေးလိုတယ်လို့ထင်တာပေါ့နော်ခုနပြောလို့ပေါ့ facility ပေါ့နော်နေပြည်မှာရှိတဲ့ဟလာဟိုသွားတဲ့ဆရာဝန်တွေအတွက် facility တွေကမဖြစ်မနေဘူးလိုအပ်ပါတယ်ဆေးဝါးဆိုတာလည်းထည့်စဉ်းစားရမယ့်ကိစ္စပါပဲတခြားဟောပေါ့နော် instrument တို့နေစရာတို့ဘာတို့ဆိုတာလေဒါတွေဟာထည့်တွက်ရမယ်အထဲမှာပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျအဲ့ဒီတော့ဟိုပြောင်းလဲတယ်တိုးတက်တယ်ဆိုတာတော့အမှန်ပါပဲနောက်တစ်ခုကျွန်တော်အကြံပြုချင်တာလေးပေါ့နော်အရင်နှုံးနဲ့ကကျွန်တော်တို့မဆက်လာလက်ထက်တည်းကကျွန်တော်လဲဟိုဆေးရုံအောင်ဆောင်ဘူးပါဆိုတဲ့အခါကျတော့ဟိုဒီနေ့တည်းလည်းသူတို့ပြောနေကြ public ပေါ့နော် public ဆိုတာပြည်သူဆေးရုံပေါ့နော်အဲ့တော့ public ဆိုတဲ့သကလုံးတုံးလိုက်တာနဲ့နိုင်ငံရေးသမားတော်တော်များများကလည်းတင်ထားတဲ့အတွက်ဘယ်လိုဖြစ်နေလဲဆိုတော့ public ငါတို့ဟာလူမှုတွေကိုသူတို့ကစောင့်ရှောက်ရမယ်ဒီကကလူမှုဆေးရုံဟာဆရာဝန်ဒီတော့ငါတို့ကိုစောင့်ရှောက်ရမယ်သူတို့မှာအကုန်ကြည့်တာဝန်ရှိတယ်လို့သူတို့ကမြင်နေတဲ့သဘောရှိတယ်အဲ့တော့ public ဆိုတဲ့အစာဒီနေ့တော့ဗျာကျွန်တော်အမြင်ပြောရရင် government က government ဆိုတာပတ်သက်ပြည့်စုံရင်ချမ်းသာရင်သူပို့ပေးနိုင်မယ်ပေါ့ဗျာချမ်းမချမ်းသာဘူးဆိုရင် government လည်းမပေးနိုင်ဘူးပေါ့ရဟိုအပြည့်စုံမပေးနိုင်အဲ့တော့ public ဆိုတဲ့စကလုံးစား government ဆေးရုံလို့ပြန်ပြောင်းလိုက်ရင်တော့ကောင်းမယ်လို့ကျွန်တော်ထင်တယ်ဗျဟု
တ်ကဲ့
တော့ဒါဆိုလို့ရှိရင်နည်းနည်းလေးကိုပဲဒီပဲကျုပ်ထွေးမှုကနည်းနည်းလေးကိုစိုက်လိုင်းပေါ့နော် clear လေးဖြစ်သွားမယ်လို့ကျွန်တော်စိတ်တည်းမြင်တယ်ဗျအဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးနေကျေးဇူးပါကျွန်တော်တစ်ဆက်သေးပါဒီဆွေးနွေးပွဲအတွက်ဆွေးပြီးတော့ပေးစာပေးပို့လာတဲ့လူတယောက်ရှိပါတယ်ကိုဟင်းထက်တယ်ကိုဟင်းထက်ရဲ့စာလေးကိုမန်တန်းလောင်ကြီးဖတ်ပြပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်ကျွန်တော်ဆွေးနွေးလိုတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကအစိုးရဆေးရုံများမှာဖြစ်ပျက်နေတဲ့အကြောင်းအရာပေါ်ဖြေရှင်းခြင်းနဲ့ဆရာဝန်တွေနဲ့သူနာပြုရဲ့လူနာအပေါ်ထားရှိတဲ့ဆက်ဆံရေးဖြစ်ပါတယ်တဲ့။တချို့ကောင်းတဲ့ဆရာဝန်တွေရှိသလိုမကောင်းတဲ့ဆရာဝန်တွေလည်းရှိတယ်ဆိုတာကြိုတင်ပြောထားပါရစေတဲ့။မကောင်းတဲ့ဆရာဝန်ဆိုတာဆက်ဆံရေးပိုင်းနဲ့အစီအစဉ်ညံ့ဖျင်းမှုကိုသာပြောချင်းဖြစ်ပါတယ်။ဆေးရုံမှာမလုံလောက်မှုတွေရှိတယ်ဆိုတာလက်ခံပါတယ်။ဒါပေမဲ့မလုံလောက်မှုအတွက်ဖြေရှင်းပေးရမယ့်လမ်းကြောင်းတွေတည်ဖို့လိုအပ်ပါတယ်တဲ့။ဥပမာအထက်ဆေးရုံအုပ်ကြီးတွေကိုတင်ပြတာမျိုးတကယ်လို့မရခဲ့ဘူးဆိုရင်နဲ့ကိုယ်ဆေးရုံတည်ရှိရာရက်ွက်အတွင်းကပိုက်ဆံရှိတဲ့လူရန်စားတွေစီအကူအညီတောင်းခံတာမျိုးပါတဲ့။အဲ့ဒီအချက်တွေမလုပ်ခဲ့ရသေးဘူးဆိုရင်လုပ်တင်ပါတယ်တဲ့။မလုံလောက်ဘူးဆိုပြီးတော့ညီးနေရုံနဲ့မပြီးပါဘူးတဲ့။ပြည်သူကိုတိုင်ပေးပါပြောပေးပါဆိုတာနဲ့တည်းမလုံလောက်ပါဘူးတဲ့။မိမိကိုယ်တိုင်လုံမသာရနိုင်ပါတယ်ဆေးရုံမှာလိုအပ်နေတဲ့ဆေးဝါးနဲ့ဆက်ဆက်လိုအပ်ချက်များကိုဆရာဝန်တွေကသိနိုင်ပါတယ်တဲ့နောက်တစ်ခုကတော့ဆက်ဆံရေးပါဆရာဝန်တယောက်ဟာဆက်ဆံရေးကောင်းမွန်ရုံနဲ့တင်လူနာများဟာယောဂသဘောတက်တာလားဆိုတာအပြောမဟုတ်ပါဘူးတဲ့သူကိုယ်တိုင်လက်တွေ့ပါတဲ့လူနာတွေဖက်ကပြောနေချင်တာဖြစ်ပါတယ်တဲ့လူနာများကတော့ကျွမ်းကျင်လူနာများတွေမပါဝင်ဘူးတဲ့ကျွမ်းကျင်လူနာလို့ခေါ်ရတာကတော့ဆေးရုံခဏခဏတက်နေတဲ့သူတွေကသာလေဆေးရုံအကြောင်းစီးကန်းအကြောင်းသိနိုင်ပါတယ်။ဆရာဝန်သူနာပြုများကလူနာတွေပေါ်ရှင်းပြနေရချင်းတာတဲ့။နေ့စဉ်ဖြစ်ပျက်နေတာကြောင့်မလို့တချို့စိတ်မရှိဖြစ်လာပါတယ်။ပင်ပန်းမှုကြောင့်ဒေါသဖြစ်တဲ့စိတ်ရထွက်ပေါက်အပေါ်လူနာတွေပေါ်ပုံချတတ်ပါတယ်တဲ့။ဒါဟာလူနာတွေအတွက်အလွန်စိတ်ဒေါသရောက်စေရပါတယ်။ယောဂဝေဒနာကိုခံစားနေရပြီးတော့မသိနားမလည်ရတဲ့အထက်ဆရာဝန်တွေရဲ့အော်ငေါက်ဓာတ်တွေကြောင့်ဆေးရုံဆေးပိခန်းတွေကိုကြောက်တဲ့စိတ်တွေဟာတဲ့မြန်မာနိုင်ငံပြည်သူတွေရဲ့စိတ်ထဲမှာရောက်ရှိလာပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်ခုနပြောလို့ဆေးရုံဆေးကန်းတွေမှာအထူးဖြစ်သူနာပြုတွေကိုကြောက်တဲ့ဆိုတဲ့ဟာတွေကျွန်တော်တို့ဒီပေးစာတွေမှာလည်းရပါတယ်ခင်ဗျာ။ကျွန်တော်ပင်တိုင်းဆွနေသူတွေကိုပြန်ပြီးအလှည့်ပေးကြပါလေဒေါက်တာမြူအရင်အလှည့်ပေးအမြင်မေးကြပါလေကျွန်တော်တို့ခုနကဒေါက်တာတက်ကူကူလည်းပြောသွားတဲ့အထက်မှာဘတ်ဂျက်ကိစ္စတွေပါလာပါတယ်အဲ့တော့ပြည်သူ့ကျန်းမာရေးစနစ်ပေါ်မြန်မာနိုင်ငံပြည်သူ့ကျန်းမာရေးစနစ်အတွက်အခုအစိုးရ၃ဆင့်ကအစိုးရတက်လက်တက်လာပြီးကျန်းမာရေး၃ဆင့်နဲ့ပတ်သက်လို့ဘယ်လိုများသိထားပါလဲခင်ဗျာ
ကျွန်တော်တို့ဒီ2000ဆိုရင်ပေါ့ကျွန်တော်6ခုနှစ်လောက်ကတာပြီးတော့ကျွန်တော်ဘတ်ဂျက်ဆိုလို့တို့လာအရင်ကကျွန်တော်တို့ GDP ရဲ့ကျွန်တော်တို့5% လောက်ပဲတောင်းတာပေါ့နော်အဲ့ရလေကျွန်တော်လက်ဆင်ဒီ5နှစ်တည်းမှာကျွန်တော်တို့ကျန်းမာရေးသုံးသပ်တာ90တောင်မှများလာတယ်နော်90တောင်ကျွန်တော်သုံးနိုင်မှရှိတယ်ဒါပြီးအားလုံးကိုကျွန်တော်က essential drugs လို့ခေါ်တဲ့အထူးကလိုအပ်တဲ့စီးပွားတွေနောက်ကျွန်တော်ကဆေးရုံတွေမှာလိုအပ်တဲ့ဝန်ထမ်းတွေခန့်တာတွေဒါတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့ဦးစားပေးရှင်းနေတာပေါ့နော်ဒါ budget ပိုင်းပေါ့နော်အဲ့တော့ပိုင်းကျွန်တော်တို့က national health plan ဆိုပြီးတော့လူသားချမ်းသာရေးစံချိန်ဆိုပြီးဆွဲလာတယ်အဲ့ဒါကတော့အားလုံးဒီလမ်းပြီးတဲ့ချမ်းသာရေးဖြစ်အောင်ဈေးစကားတက်တာပြီးတော့ပေါ့နော်အဲ့တော့အားလုံးတော့အခမဲ့မရပါဘူးလေသူတက်နိုင်တဲ့ငွေကြေးနဲ့ quality ကြီးပေါ့နော်ဒီလိုအရေးကြီးပါတယ်ချမ်းသာဆောင်မှုကြီးဟိုနဲ့တစ်ပြေနဆောင်နေဟုတ်တယ်မရမယ်ဆိုတော့ငါးနှစ်နာရင်းသုံးခုနဲ့တော့စားလို့တာပေါ့နော်ဆောက်ချက်ကနေကစားတယ်ဒီမှာခုနပြောနေတဲ့ဆံအောင်ရဲ့သက်ဆိုင်ရေးပိုင်းเนาะ budget ပိုင်းဟုတ်ပါပါတယ်အဲ့ဒါကဘယ်လိုဆိုရင်ကျွန်တော် inclusive township plan ဆိုပြီးတော့မြို့နယ်အတိုင်းမှာကျွန်တော်ကလူတိုင်းလူတိုင်းပါဝင်တဲ့ township plan ကိုကျွန်တော်ဆွဲကြမယ်အဲ့ဒါကတော့အခုစနေပြီပေါ့လေစနေတော့အရင်ကတော့မလုပ်ခဲ့တာပေါ့စစတယ်ဆိုတော့ ID လေးဒေသမှာရှိတဲ့ခုနကျူရှင်ဆရာတွေပဲဖြစ်ဖြစ်လူမှုထောက်ကူပြုတယ်ဖြစ်ဖြစ်သူတို့နဲ့ကျွန်တော်တို့မြို့နယ်ဆံအောင်နဲ့ပေါင်းပြီးတော့ township plan ကိုဆွဲမှာအဲ့ဒီမှာ budget ကခင်ဗျားက pool money တွေလည်းပေါ်လာမယ်အစိုးရပေးတဲ့ပတ်စံပါသလိုခင်ဗျားက donor တွေကနေပေါ့နော်ဒီဒီ funding agency တွေကရတဲ့ funding ကိုပြည်သူ့ဆဲမှာတွေအဲ့ဒီမှာကျွန်တော်စေဝါဖြစ်ခြင်းကကျောင်းတဲ့ training ပေးတာ service တွေကိုသတ်မှတ်ပြီးတော့ဒီမျိုးတွေမှာ block လို့တလေပေါ့လို့ service ကြီးကပေးမယ်ဒီမျိုးတွေမှာဒီမျိုးတွန်းတော့ဖြစ်နေဒီမျိုးတွေမှာမှတ်ထားဖြစ်တယ်ဒီမျိုးတွေမှာ cancer ဖြစ်တယ်ဒါတွေကိုဦးစားပေးပြီးတော့ essential package of set services ကိုပြောသတ်မှတ်ထားတယ်အဲ့ဒါကဒီနေရာဒေသအတွက်စိုက်မိတဲ့အထူးဦးစားပေးတက်မှရေးဦးဆောင်ဝင်ဝန်ဆောင်မှုများပါတော့။ဒီဝန်ဆောင်မှု90%မှာ အဲ့ဒီဒေတာလူတွေကစဉ်းလုံးရှင်လုပ်နေရတာ basic နော်
အဲ့ဒါကအဲ့ဒါက9နှစ်စီမံကိန်းလားဘလို့စီမံကိန်းမျိုးနဲ့ဆွဲပြီးလုပ်တာလဲခင်ဗျာကျမကြီးဝန်ကြီးဌာနကလားအဲ့ဒါက
ဝန်ကြီးဌာနကဦးဆောင်ပြီးတော့ all the users ဆိုတာက SEC ပါတယ်တော့ ethnic health organization ဆိုတဲ့တဲ့ခုနကဆိုပြီးရင်တက်ပါအတိုင်းသားဒေသတွေမှာဖွဲ့စည်းပြီးသားကျမကြီးဖွဲ့စည်းနေပါတယ် GBA ပါပါတယ်နောက်ဆိုစာရီးပါပါတယ်ဒါကိုအဆင့်ဆင့်ဆင့်ဆင့်ကျတော့မနေ့က2006အော်တိုဝါရီဆက်ဆွဲလာတာပေါ့နော်ဘူးဒီနေ့ဆောင်းနဲ့တက်နေတယ်ကျွန်တော်အေပယ်လာစပြီးအကောင့်တွေပေါ်နေပါပြီအချို့မျိုးတွေကစနေပါပြီအဲတော့ township inclusive township health plan ပေါ့နော်အားလုံးပါဝင်တဲ့ပတ်စီမံရေးနဲ့အဆင့်ပေါ့အဲ့ဒီအဆင့်မှာခုနပြောတဲ့လူတွေပေါ့နော်မကျေနပ်ဖြစ်နေတဲ့လူ service speed နဲ့ဒီကောင်ကအားဒီ budget ကိုဘယ်လိုကုန်ရမလဲဆရာလည်းနှိမ့်နိုင်တယ်ပေါ့နော်ခုနပြောတဲ့ service နဲ့အဆင့်ကအဲ့ဒီအဆင့်ကိုမရောက်သွားသေးဘူ
းဟုတ်ကဲ့ဟုတ်ကဲ
့ဟိုကနားတယ်မရှိပါနဲ့
အဲ့တော့ဆူလူရကကျွန်တော်နည်းအတန်လေးတိတ်မကွယ်ဘူးဖြစ်နေတယ်ဒေါက်တာမြူဦးရဲ့အတန်ကဆူလူရကမြို့နယ်တစ်မြို့နယ်ချင်းလိုက်ရရွာမိပါရရွာလူကြီးတွေပါမယ်ကျမကြီးဌာနပါမယ်အဲ့ဒါကဒီ budget ကိုစီမံဖို့လားမြို့နယ်လိုက်စီမံဖို့လား
မြို့နယ်အလိုက်ဆို budget လည်းပါတယ် service လည်းပါတယ်ဒါကဝန်ထမ်းတွေကိုပြရလည်းပါမယ်ပေါ့နော်တော့ set လုပ်လို့အဲ့ဒီကတော့ယူနယ်ကျမကြီးဆောင်ကဥဆောင်ပေးရမယ်ပြီးတော့မှတိုက်နယ်ဆောင်လေးပါမယ်ရှိတဲ့ကျမကြီးဒီနားကစီရီကန်ကမစ်ဝတ်ကြီးပါမယ် GB တွေပါကျွန်တော်တို့ပါမယ်ပေါ့နော် GB တွေကတော့ရွာထိတော့မရှိတတ်ဘူးပေါ့ဗျာယူနယ်တွေစင်ပါအခုတော့ဒါရောအကုန်လုံးလူဆောင်ကျွန်တော်တို့
အဲ့ဒီ
အဲကျွန်တော်တိုင်းရင်းသားဒေသတွေမှာရှိတဲ့အဲ့ဖို့ဒီတော့တိုက်တော့တော်နေပြီပေါ့နော
်ဟုတ်ကဲ့
သိကြတယ်ဆောင်မပေးမှကျွန်တော်တို့လုပ်တော့မယ်လေ
ဆောင
် GB တွေအများစုပါတယ်အဲ့ဒီအဓိကကတော့ဗျာကခုနပြောတဲ့ topic budget ပေါ့ government government ပေါ့ပေါ့ပေါ့လေလူလူပါတယ်ပေါ့နော်ဒီ public ဆိုတာလူလူပါတယ် public private partnership ပေါ့အဲ့ဒီပုံစံမျိုးနဲ့ပြောသွားမယ်အောက်ခြေကစပြီးတော့အချက်ကိုတက်တဲ့ကျန်းမာရေးတွေ့ရင်တောင်းလဲမှုတွေတော့စတင်လုပ်နေတယ်ဒါကျွန်တော်သိရသလောက်ပေါ့နော
်ကျွန်
တော်ကိုယ်တိုင်ကတော့တဲတဲဝင်နေတဲ့ GP နဲ့ပါတယ်ဒါပေမဲ့တခြားလူတွေလည်းပါနေတယ်ဆိုတာကျွန်တော်သိတော့အခုလောကကတော့ကျွန်တော်တို့ပေးကြည့်ချင်အောင်မယ်ဆက်ပါဗျာ။ဘာလို့လဲဆိုတော့ပြဿနာလေးတွေကဟိုဆရာတက်ကုတ်ကိုပြောသွားသလိုပဲလူတွေက perfect ဖြစ်နေတယ်တော်တော်ကြီးကိုသိပြနေတယ်ပေါ့နော်။လူရဲ့စက်တန်ရေးပိုင်းလည်းပါတယ်ပေါ့နော်။ဆရာဝန်တွေရဲ့ communication skills တွေအဲ့ဒါတွေပါကျွန်တော် training ပေးရမယ်ပေါ့နော
်။
ဒါကြောင့်လည်းကျွန်တော်တို့ကစီးကြောင်းနေမှာအခု sunny machine ဆိုတဲ့ component ကိုစပြီးတော့ကျွန်တော်ဒီနေ့ကစပြီးပြင်မယ်။ကျောင်းသားတောင်းသားစီးကြောင်းသားတွေကအကုန်လုံးပေါ့နောက်ထပ်နဲ့ generation ဆရာဝန်တွေအကုန်လုံးဟာလူလူထဲမှာတကယ့်ကို qualify ဖြစ်တဲ့ဆရာဝန်တွေဖြစ်ရမယ်။လူလူနဲ့စက်တန်ရေးအဆင်ပြေတဲ့ဆရာဝန်များဖြစ်ရမယ်ဆိုပြီးတော့ဆိုတော့ဆီမံကိန်း
ဟုတ်ကဲ့ကဲကျွန်တော်အချိန်လေးနဲ့ဆက်တော့လို့ဒေါက်တာတက်ကူကအချိန်ပေးချင်ပါတယ်10မိနစ်လောက်ပဲရပါတယ်ဒေါက်တာတက်ကူကကျွန်တော်ဒီဒုဒုကျမ်းမာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ပြည်သူ့ကျန်းမာရေးစနစ်နဲ့ပတ်သက်လို့နိုင်ငံတကာနဲ့ရှင်ပြီးတော့ဘာတွေလိုအပ်ချက်ရှိနေလဲအခုဒေါက်တာတက်ကူရဲ့အကြံဉာဏ်ပြောပါဦ
းဟောတော့မှာတော့ကျွန်တော်တို့ကဘယ်တိုင်းလိုက်မလဲပေါ့နော် American system လိုက်မလား British system လိုက်မလားပေါ့နော် British system မှာတော့အားလုံးကိုဒီကဲလူတိုင်းအားလုံးအနေထားရမယ်ဟောဆင်းရဲတဲ့လက်တာပဲစံပါလူလက်တာပဲတော့ဝင်ကြီးလက်တာပဲအော်လမ်းပြတရာဥသားလဲဒါပဲအဲ့စနစ်ပေါ့နော်အမေရိကကတော့သူကအဲ့လိုမျိုးဆင်းရဲတဲ့လူတွေကိုအဲအစိုးရကနေကြီးစုဆောင်ရှောက်မယ်ပြီးလို့ရှိရင်အဲတတ်နိုင်တဲ့လူတွေကကြတော့အဲဒီ insure သွားပြီး private system နဲ့သွားရပေါ့နော်ဗမာပြည်ကတော့ဒီဘက်ကိုလိုက်မလဲအဲ့လိုပဲကျွန်တော်တို့စဉ်းစားအောင်ပါပေါ့နော်ဘာအကောင်းဆုံးဖြစ်မလဲဆိုတာစဉ်းစားအော
င်မြန်မာနိုင်ငံနဲ့ဘယ်ဟာပိုကိုက်မယ်လို့ထင်ပါလဲဒေါက်တာသက်ကူက
ဒီမှာပြနေတော့လူတွေအားလုံးကတော့အမှန်တိုင်းပြောရရင်တော့လူတို့ရဲ့စာတာကတော့သူကတော့အလကားဟာကိုပဲလို့သွားမှာပေါ့အင်္ဂလန်လိုဟာမျိုးပဲဒါပေမဲ့ပြဿနာတစ်ခုရှိတာကလူတွေက tax ကိုအခွန်ကိုမှန်မှန်ပေးရလားဆိုရတာပေါ့နော်အစိုးရဘက်ကကြည့်တော့လေဒီပတ်စံကိုဘယ်ရရမှာလဲလူတွေကအခွန်မှန်မှန်စာအောင်ဒီပတ်စံကအားလုံးကိုကြီးစုနိုင်မှာဖြစ်ပါတယ်
ကျွန်တော်တို့
ဆိုတော့အဲ့ဒီကိစ္စကတော့ဟုတ်ကဲ့
ကျွန်တော်တို့အချိန်လေးဆီသွားလို့ပါအခုပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာမြင့်ဦးဒေါက်တာတက်ကူကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုက်အစီအစဉ်ဒီမှာပဲကျန်နာခွင့်ပေးပါခင်ဗျာ